မြန်မာနိုင်ငံအခြေတဲကိုဖြစ်ရှင်းရမှာထိုင်းနိုင်ငံရောအာဆီယံနိုင်ငံတွေကပါပိုပြီးလက်တွေ့ကြတဲ့ချင်းကပ်မှုလိုအပ်တယ်လို့ထိုင်းဒုတိယနိုင်ငံခြားရေးဝန်ကြီးဟောင်းဆီယာဆက်ဖွန်ကက်ကျောက်ကဒီနေ့ထိုင်းနိုင်ငံချူလာလွန်ကုန်းတက္ကသိုလ်မှာကျင်းပတဲ့မြန်မာရေးဆွေးနွေးပွဲမှာပြောသွားပါတယ်။၅နှစ်ထဲကိုဝင်လာတော့မဲ့ဒီမြန်မာအခြေတဲနဲ့အာဆီယံနဲ့ထိုင်းနိုင်ငံအနေနဲ့ရေရှည်တည်တံ့တဲ့အဖြစ်ရအောင်အပိသက်လှုပ်ပေးနိုင်မလားခေါင်းစဉ်နဲ့ဆွေးနွေးပွဲကိုချူလာလွန်ကုန်းရဲ့နိုင်ငံတကာလေးလာရေးဌာနကကမ္ဘာကထလှုပ်ပေးခဲ့တာပါကိုသိန်းထိုင်ဦးဘန်ကောက်မြို့ကနေပြောပြပေးပါအောင်ခင်ဗျာ
မြန်မာနိုင်ငံရဲ့ပြဿနာအချက်အသေးကိုဖြေရှင်းရမှာစီးရင်းနီးနဲ့ဖြေရှင်းလို့ရမယ်လို့ထိုင်းနိုင်ငံအနေနဲ့မယုံကြည်တဲ့အကြောင်းထိုင်းဒုတိယနိုင်ငံခြားရေးဝန်ကြီးအောင် CSF Fogarty ကဒီကနေ့အခမ်းအနားမှာပြောဆိုပါတယ်ဒါကြောင့်လဲတန်မှန်ရေးအရရွေးချယ်စရာလမ်းတွေကိုစဉ်းစားပြီးထိုင်းနိုင်ငံအနေနဲ့ပို့ပြီးတော့တက်တက်ကြွကြွဥဆောင်ဥရွက်ချင်းကပ်ဖို့သူကပြောဆိုသွားတာပါအာဆီယံအနေနဲ့ပုံပြီးထျောက်တဲ့မဟာဗျူဟာတည်းလိုအပ်နေပြီလို့လဲသူကဝေဖန်ပြောဆိုပါတယ
် What am I frustration with the efforts of ASEAN is that
ကျွန်တော်စိတ်ပြတ်မိတာကအာဆီယံကစကားတွေအများကြီးပြောပါတယ်ဒါပေမဲ့တကယ်တမ်းအရေးယူဆောင်ရွက်တာမျိုးမရှိပါဘူးကျွန်တော်တို့အမြဲပြောနေတာကစကားတွေပြောတဲ့အခါကျွန်တော်တို့အမြဲညင်ညွတ်ကြပါတယ်အရေးယူဆောင်ရွက်ဖို့ဆိုရင်ညင်ညွတ်မှုမရှိတော့ပါဘူးအစည်းအဝေးတွေတော်တော်များများမှာဘုံသဘောတူညီချက်၅ရပ်ကိုထောက်ခံပါတယ်အာဆီယံ2ကိုယ်စားလှယ်ခံထားရေးကိုထောက်ခံပါတယ်ဆိုတာမျိုးပြောကြပြီးရင်အဲ့ဒီမှာပဲလမ်းဆုံသွားပါတယ
်မြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီပေးဖို့လူသားချင်းစာနာမှုတွေကတဆင့်ဆွေးနွေးပွဲတွေပေါ်ပေါက်လာအောင်တိုက်တွန်းတဲ့နီလန်မျိုးတွေကိုကျင့်သုံးဖို့သူကအကြံပြုပြောဆိုသွားတာပါတချို့တည်းမှာပဲတနိုင်ငံနဲ့တနိုင်ငံကြားဝင်မဆွတ်ဖက်ရေးဆိုတဲ့မူဝါဒအပေါ်မှာသတ်မှတ်ချက်တွေလွဲမနေတယ်လို့လည်းသူကဝေဖန်ပြောဆိုပါတယ
်And what I'm really concerned about is that this principle
တနိုင်ငံနဲ့တနိုင်ငံဂျာဝင်မဆွတ်ဖက်ရေးဆိုတဲ့မူဝါဒအပေါ်မှာကျွန်တော်ထပ်ပြီးတော့ဆွေးရင်ပါတယ်ပြည်တွင်းရေးကိုဝင်မဆွတ်ဖက်ဘူးဆိုတာပါမြန်မာရေးမှာဒီထက်ပိုးပြီးတော့မပါဝင်နိုင်အောင်တိတ်ပင်ထားသလိုဖြစ်နေပါတယ်ကျွန်တော်အနေနဲ့ဆိုရင်ဒါကဘာမှမလုပ်တာကိုမှန်တယ်ဆိုတာတက်တည်ပြဖို့လာဆိုပြီးတော့ရောင်းတွေးမိပါတယ
်သူဖြစ်စေခြင်းနဲ့ဂျာဝင်ဆောင်ရွက်မှုဆိုတာကတခြားနိုင်ငံနဲ့နိမိတ်တဲကိုဝင်တာမျိုးမဟုတ်ပဲအပြုသဘောဆောင်တဲ့ချင်းကပ်မှုနဲ့မြန်မာနိုင်ငံရဲ့အခြေအနေဇိုးကြီးကိုကြော်လွှားနိုင်အောင်ဂျာဝင်ကူညီဖို့ဖြစ်တယ်လို့လဲဒုနိုင်ငံကြားရေးဝန်ကြီးအောင်ဆီယာဆက်ကပြောတော့ပါတယ်။ဒါမှမဟုတ်မြန်မာအရေးမှာမြန်မာနိုင်ငံကိုယ်တိုင်ဥဆောင်ပြီးမြန်မာနိုင်ငံတွင်းကသာအပြေရှားရမယ်ဆိုတာကိုလဲသူကအခိုင်အမာယုံကြည်တဲ့အကြောင်းပြောဆိုပါတယ်။ ISP မြန်မာအဖွဲ့ကတရုတ်နိုင်ငံဆိုင်ရာလေးလာရေးအစီအစဉ်ကြီးကဲမှတ်နှမ်းလွင်ယတနာအောင်ကလဲစင်တီဘဲမှာပါဝင်ဆွေးနွေးပါတယ်။တရုတ်နိုင်ငံဟာထိုင်းနိုင်ငံနဲ့စာရင်တိုင်းဒေသလေးနဲ့ကိုင်အဖွဲ့တွေနဲ့ဆက်ဆက်ပြီးနေဆက်တည်ငြိမ်ရေးစီရင်တင်မှမှုတွေရောကြရေးအတွက်ပို့ပြီးတော့ဖိအားပေးနိုင်တဲ့ဩဇာတည်အောင်မှုရှိတာကိုမကြသေးခင်တုန်းကအပြစ်ကရစိဆွေးနွေးပွဲတွေနဲ့နှိုင်းယှဉ်ပြောပြသွားတာပ
ါ China and Thailand have a significantly different leverage over the EAO along their
border လူသားချင်းစာနာမှုအကူအညီပေးကိစ္စတွေကိုဆွေးနွေးတဲ့အခါမှာလက်တလုံးအမေရိကန်ပြည်ထောင်စုကပေးနေတဲ့နိုင်ငံတကာအကူအညီတွေဆိုင်းငံ့ထားတဲ့အတွက်ထိုင်းမြန်မာနယ်စပ်ကဒုက္ခသည်စခန်းတွေအပါအဝင်အကူအညီပေးအဖွဲ့တွေနဲ့မြမကြီးလှုပ်ရှားနေတဲ့အဖွဲ့အစည်းတွေအခက်အခဲတွေကြုံတွေ့ရတဲ့အကြောင်းလဲဆွေးနွေးပွဲမှာပါဝင်ပါတယ်။ထိုင်းဒုတိယနိုင်ငံခြားရေးဝန်ကြီးဟောင်း CSF Fogarty ကတော့အမေရိကန်ရဲ့အကူအညီကိုအားမကိုပဲတခြားထောက်ပံ့ကူညီဖို့စံသားရှိတဲ့နိုင်ငံတွေနဲ့လက်တွဲပြီးထိုင်းနိုင်ငံအနေနဲ့ပြဿနာကိုဥဆောင်ဖြေရှင်းတဲ့အကြောင်းအကြံပေးပြောဆိုသွားပါတယ်ခင်ဗျာ။